တရားပြည်နယ်ရိုက်ကော်မြို့ဒေါ်ဦးခုရက်ွက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြောင့်ဒီကနေ့ဖေဖော်လ4ရက်နေ့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။စစ်ပွဲတွေကြောင့်ရိုက်ကော်မြို့ကနေဘေးလွတ်ရာဆောင်သွားခဲ့ကြသူတချို့နေရပ်ပြန်လာကြပေမဲ့ဘေးရန်တွေထွက်ရှိလာရင်ပြေးဖို့အသင့်ပြင်ထားကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်ဘက်မှာလည်းကျေးရွာတွေရှိတဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့6လံတိုက်ခတ်နေတာလို့ဒေသခံတွေကပြောပါတယ်။အခုလိုကြားပြည်နယ်ဘက်မှာဖြစ်နေတဲ့အခြေအနေပြည်စုံရန်ကုန်ကလာတဲ့တွင်မခွာညူပြောပြပါမယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကြားပြည်နယ်လွိုက်ကော်မျိုးကဒေါ်ခုကျင်းထောင်ဘက်မှာဒီကနေ့တောက်ကြိုင်နေမွန်လွယ်ပိုင်း2နာရီလောက်ကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လက်နက်ကြီးတန်းဆက်တနက်တန်းတွေပြင်းပြင်းထန်ထန်ကြားနေရတယ်လို့လွိုက်ကော်မျိုးကတန်ကားတော်တစ်ပါးကမိန်ပါတယ်
တော်ခုဆိုတာမြို့နယ်ကောင်နဲ့မဝင်းလေအဲတော်ခုထောင်ထက်မှာအချင်းထောင်ထက်မှာတိုက်ပွဲဖြစ်နေခုတော့ဆယ်အော်အကြီးကံတွေရောမြေကံတွေရောတနေကြီးကံလွဲလို့ဟိုမှာတိုက်နေကြတယ်ကျန်တာပြစ်နေကြတယ်အော်ကြားလားဘုံဘုံပန်းပန်းနဲ့အဲတော်တော်ပြင်းခံဟိုစစ်သနတန်တွေနဲ့နည်းငယ်တန်တွေရောအာမီကြီးတန်တွေရောအဲကြောင့်မလို့ဟိုအများကြီးမှပြန်လာနေနည်းနည်းပဲပြန်လာနေတယ်လေဒီမနေ့ခင်းဆိုဝင်သွားတော့တို့ပြစ်တချို့ကြတော့လည်းပြစ်စီးတွေရတော့ပယ်ထွက်နေတယ်ပြန်လာတယ်ဆိုတော့ဒီတော့ခုကွက်တက်မှာပဲပြန်လာအဲ့ဒီထောင်ဖက်နာမနေ့မပြန်လာ
ဇန်နဝါရီလထဲမှာလွိုက်ကော်မြို့မှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်တပ်ကလေချောင်းကတိုက်ခိုက်မှုတွေပါလုပ်ခဲ့တဲ့အတွက်တမျိုးလုံးနီးပါးဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်အခုတော့မြို့ရဲကတချို့နေရာတွေမှာတိုက်ပွဲတည်ငြိမ်စာပြုလာတဲ့အတွက်ဒေသခံတချို့နေရပ်ကိုပြန်လာကြပါတယ်ဒါပေမဲ့လုံခြုံရေးစိတ်မချရတဲ့အတွက်လူအပ်ရင်ဘေးလွတ်ရာကိုပြေးဆောင်ဖို့အစဉ်အသင့်ပြင်ထားကြတယ်လို့မြို့ကန်တန်ကာတော်ကမိန့်ကြားပါတယ်
။လက်နက်ကြီးတန်းတွေအာမီကြီးတန်းတွေရှင်အဲ့လောက်ရောက်တော့လက်နက်ငယ်တန်းတွေအဲ့ဒါတော့ကြားတယ်။မြို့အစွန်အစွန်မှာဆိုရင်မနက်ပိုင်းတို့မို့ရင်ညနေခင်းအဲ့ဒီတော့ကြားနေတယ်။ခံတမ်းများနေ့တိုင်းလိုလိုပါပဲ။လက်ကော်မြို့ပေါ်ဆိုတင်လာမှာ3500ခန်းလုံးတော့မပြန်ရောက်ဘူး။တို့စိတ်ချလက်ချမီလို့မရအောင်အကုန်လုံးပြန်လာတဲ့လူဆိုရင်အကုန်လုံးအစဉ်ပြစ်ပဲဒူလာငါလာဖြစ်ရင်ပြန်ပြီးဖို့အစဉ်ပြစ်လောက်ထားကြတာတွေများတယ်။နောက်ပြီးညနေချင်းဆိုမထွက်တော့ဘူးဆိုကြတဲ့ကတို့ကအရင်စိတ်နဲ့လွတ်လွတ်လပ်လပ်မီလို့မရအောင်ဆိုတာလဲသူတို့တိနေတယ
်။ Dragon နဲ့ Dimoso မျိုးသားကတိုက်ပွဲတွေပြင်းထန်ခဲ့တဲ့6မိုင်စံပြကြီးရွာဟိုဖိတ်ကြီးရွာတဝိုက်ဒီကနေ့မနေ့အစောပိုင်းကစစ်တပ်ကလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်နေတာဖြစ်တဲ့အကြောင်းဒေသခံကပြောပါတယ်
။ဒီနေရာတော့အဲ့ဆုံးနေတဲ့တဘောရှိရတာအဲ့တိုက်ပွဲရလို့တော့မဟုတ်ဘူးပေါ့နော်ဒီတော့လက်နဲ့ကြည့်ရန်တန်းပြီးတော့အဲ့လိုမျိုးပြစ်ခတ်လာတာမျိုးပဲရှိရကြပါဘူးဒီမောင်ဆွေဘက်မှာတော့အစ်ကအစ်ဆိုင်ရတဲ့အခါမှာဒီဆောက်ဆိုင်ကိုဖိတ်တကြပေါ့နော်အဲ့တော့အဲ့ဖြစ်ပြီးတဲ့နေရာမျိုးပေါ့နော
်အခုလည်းနီးလောင်နေတယ်ပေါ့နော်အဲ့ဆက်မတိုက်ပွဲတော့မဖြစ်ဘူးရပါမယ်လို့ပြောလက်နဲ့ကြည့်နေအဲ့မှကြည့်သူ့နေတယ်ပေါ့နော်တော်နာလည်းရဟိုင်းရင်ကတကြီးဝဲနေတယ်ပေါ့နော်အခုရှိတာမှဝဲနေတော့မယ်ညဟုတ်
ကြရပြည်နယ်မှာဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းသုံးဘုံကျဲတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေကစစ်ရဟတ်ရင်တွေအများတန်းပြန်တန်းတာကိုတွေ့မြင်နေရပြီးဘုံကျဲတိုက်ခိုက်မှာကိုလည်းစိုးရိမ်ထိတ်လန့်နေကြရတာပါဟိုဖိတ်ကြီးရွာဘက်မှာစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပါတယ်အဲ့ဒီရွာဘက်မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ကရှာဖွေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံကပြောပါတယ်
ကြည့်တိုက်ပွဲအပြန်လန်တက်ကမှုတော့မရှိဘူးပေါ့နော်ဒါပေမဲ့သူကအကြောင်းပဲအဲ့လိုမျိုးပေါ့ဟိုရွာထဲမှာသူကစခန်းချပြီးတော့နေနေတာလည်းရှိတယ်အဲ့လိုမျိုးစခန်းချနေနေတာကိုမှသူကအဲ့လိုမျိုးပေါ့နော်ဟိုဒီနေအိမ်တချို့တွေဆိုလည်းညိုလိုက်ပြီးတော့ဖျက်ဆီးတာတွေဝင်မွေတာတွေနောက်ပြီးတော့ကြီးစုတွေပိုင်းနဲ့ဟိုပါပေါ့နော်ဟိုကျဲနာကျဲဆန်နေအိမ်တုံးအိမ်မွေကိစ္စနေနဲ့သူကဆက်ဆက်ပြီးသာတောင်းနေတာမျိုးတွေတွေ့ရတာပေါ့နော
်လက်နက်ကြီးပြစ်ခတ်ခံရတဲ့နေရာတစ်ဝိုက်မှာဒေသခံတွေမရှိကြပဲအရင်ကတည်းကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတာလည်းဖြစ်ပါတယ်ဒေသအခြေအနေတည်ငြိမ်ရင်ဒေသခံတွေပြန်လာပြီးအခြေအနေစိုးရင်တော့ပြန်ပြီးတော့ထွက်ပြေးသွားကြတာပါကြားပြည်နယ်တွေကမြို့နယ်တော်များများမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ပေးဒုက္ခတွေတွေတိမ်းနေချီပြီးတော့ရှိနေပါတယ်ဘေးလွတ်ရာပတ်ဝန်းကျင်မြို့နယ်ကျေးရွာနဲ့တောတောင်တွေထဲမှာခိုးလုံနေကြရတဲ့စစ်ပြေးဒုက္ခတွေဟာရာသီဥတုအအေးတန်းကြောင့်မကြမ်းမမာဖြစ်လာသူတွေလည်းရှိနေပါတယ်စစ်ပေးဒုက္ခတွေအတွက်စားနပ်ရိက္ခာစေဝါအပြင်ဆောင်းအနွေးတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်